ရိုက်တဲ့စတင်းနောက်နှစ်ယောက်ကိုပြန်လွှတ်ဖို့နဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းစွာနေရပြန်နိုင်ရေးကိုတိုက်တွန်းတောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်တစ်ရက်ကိုအမေရိကန်အထက်လွှတ်တော်မှပြီးခဲ့တဲ့သတင်းဘက်ကတင်သွင်းခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Tosh Young နဲ့ Democrat အထက်လွှတ်တော်အမတ် Jeff Merkley ကိုဦးဆောင်ပြီးတော့ American Party ကြီးနှစ်ရက်လုံးကလွှတ်တော်အမတ်20ကျော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တစ်ရက်ကိုတင်သွင်းတာပါ။ထောင်ဒဏ်ခုနှစ်ဆီချမှတ်ခံထားရတဲ့ writer စတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတာဟာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ထားတဲ့သဘောတက်ရောက်နေတယ်လို့အထက်လွှတ်တော်အမတ်ရန်ကသူ့ရဲ့ညင်ညာချက်မှာဖော်ပြခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုဒီဆုံးဖြတ်ချက်မှူးကြမ်းမှာတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဒီတစ်ခါမြောက်ပိုင်းမှာဖြစ်ခဲ့တဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာသူမျိုးလုံးတပ်ဖြတ်မှုဒါမှမဟုတ်လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်မမြောက်ဆိုတာကိုဆုံးဖြတ်ဖို့ကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကိုတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်စာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒီစစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုပြစ်မှတ်အရေးယူဖို့လည်းဆုံးဖြတ်ချက်မူကြမ်းနဲ့မှတောင်းဆိုထားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြစ်ဒဏ်ခတ်ဖို့ရည်ရွယ်တဲ့အငင်ဥပဒေကြမ်းတွေကိုတော့အထက်လွှတ်တော်လူများစုကောင်စာမစ်မကော်နော်ကခွင့်မပြုခဲ့တာကြောင့်အယောင်မထင်ဖြစ်ခဲ့တာတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာဒီအရတားကောင်းဆောင်ဒေါအောင်ဆန်းစုကြည်သာချင်းမြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်ပြီးတော့ရိုဟင်ဂျာမွတ်စလင်အပေါ်စစ်တပ်ရဲ့နှိမ်ကွပ်မှုနဲ့ပတ်သက်လို့သူ့အပေါ်မှာအပြစ်တင်နေလို့အကျိုးထူးလာမှာမဟုတ်ဘူးလို့အထက်လွှတ်တော်ကောင်းဆောင်မစ်မကော်နော်ကအရင်ကမှတ်ချက်ပေးပြောခဲ့ပူပါတယ်